ဒေသဆန်တော်ချင်းကြာတာပရိနေမှာအမေရိကန်သမ္မတဘရက်အိုဘားမားဟာပါတီနှစ်ပါတီလုံးကခေါင်းဆောင်အမတ်တွေနဲ့တွေ့ဖို့စီစဉ်ထားပါတယ်။အကြိတ်တွေဆွေးနွေးခဲ့ကြပြီးမြန်မာအောက်လွတ်တော်ခေါင်းဆောင်တွေကြားမှာကြာတာပရိနေကအထိဘတ်ဂျက်နဲ့ပတ်သက်ပြီးရှေ့မတိုးနောက်မဆုတ်ထူးမခြားနာဖြစ်မြဲဖြစ်နေပါသေးတယ်။လက်ရှိသွားနေတဲ့ဘတ်ဂျက်ကိုတစ်ပတ်တက်တန်းတွေ့ဖို့ Republican Party အမတ်တွေရဲ့အဆိုပြုချက်ကိုအောက်လွတ်တော်ကကြာတာပရိနေကဆုံးဖြတ်လိုက်ပါတယ်။ဒါပေမဲ့အင်ဂျီရောကိုဒီဥပဒေကြောင့်ရောက်လာတာနဲ့သမ္မတဥပမာကဗီတိုအာဏာသုံးပယ်ချမယ်လို့အင်ဂျီရောကဆိုပါတယ်။အဒီလိုတွေ့ဆုံအောင်မှာ၃ရက်အတွင်း၄ချိန်မြောက်စီဝေးကြမှာဖြစ်ပါတယ်။သမ္မတဥပမာဟာအထက်လွှတ်တော်အမတ်အများစုခေါင်းဆောင် Democratic Party ကဟယ်ရီရစ်နဲ့အောက်လွှတ်တော်ဥက္ကဋ္ဌ Republican Party ကဂျွန်ဘူနာဒိုနဲ့တွေ့ဆုံမှာဖြစ်ပါတယ်။သဘောတူညီချက်မရနိုင်ကြတဲ့အတွက်အားလုံးကစိတ်ပြတ်ကြတဲ့အကြောင်းပြောပါတယ်။ညီနိုင်ဆွေးနွေးမှုတွေကဆက်လက်လှုပ်လှုပ်နေကြပြီးအင်ဂျီရောကိုကြာတာပရင်းနဲ့နောက်ပိုင်းမှာပြန်လာကြနိုင်မယ်လို့လည်းရစ်ကဆိုပါတယ်။တကယ်လို့သဘောတူညီချက်မရလို့ဘတ်ဂျက်မကျနိုင်တော့ဘူးဆိုလို့ရှိရင်အီရတ်အာဖဂန်စတန်နဲ့ကမ္ဘာတခြားနေရာတွေမှာရှိတဲ့အမေရိကန်စစ်သားတွေဟာအခုလာကယာယီမရနိုင်ပဲဖြစ်သွားကြလိမ့်မယ်လို့ကာကွယ်ဝင်ကြီးရောဘတ်ဂိတ်ကပြောပါတယ်။အမေရိကန်ဘ ਹੁ အစိုးရဝန်ထမ်းတသန်း9သိန်းရှိတဲ့အနေနဲ့အဓိကမကျတဲ့ဝန်ထမ်းပေါင်း10သိန်းလောက်ကိုအလုံးမလာကြတော့ဘူးပြောရကောင်းပြောရနိုင်ပါတယ်။အစိုးရလုပ်ငန်းတွေရပ်သွားမဲ့စီကိုဥတီသွားနေဖို့ရတယ်လို့အထက်လွှတ်တော်အမတ်အများစုခေါင်းဆောင်ဟယ်ရီရစ်ကကြာတာပရင်းနဲ့အစောပိုင်းကပြောခဲ့ပါတယ်။